တူရကီနဲ့ဆီးရီးယားနယ်စပ်မှာဖေဗရီ6ရက်ကလှုပ်ခဲ့တဲ့ပြင်းရ9ထပ်တမရှိငရင်ကြောင့်တေဆုံးသူအရေးအတွက်ဟာအခုဆို4,000ကျော်သွားပါပြီ။တူရကီမှာတေဆုံးသူက4,350ကျော်ရှိပြီလို့တူရကီပြည်ထောင်စုဝန်ကြီးဆူလီမန်ဆိုလူးကကြေညာတာကြောင့်ဂျေဇဘရီနဲ့အထိဆိုတူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းတေဆုံးသူအရေးအတွက်ဟာ4,200ကျော်ရှိပါပြီ။ငရင်တန်းကြောင့်ပြိုကျပျက်စီးအဆောက်အဦကနေတေဆုံးသူတွေအလောင်းတွေဆက်ထုတ်ယူနေစေဖြစ်ပါတယ်။ဒီသတင်းပတ်ငရင်ကြောင့်ပျက်စီးနေတဲ့ဟေတီပြည်နယ်ထဲမှာပြင်းရ6.4ရှိတဲ့နောက်ဆက်တွဲငရင်ထပ်လုပ်ခဲ့တဲ့အတွက်အခြေအနေကပိုပြီးဆိုးလာနေပါတယ်။